Israel ရဲ့တိုက်ခိုက်မှုကြောင့် Gaza မှာကြံတပင်းတွေကလူသားစာနာမှုအကူအညီရဖို့အတွက်စောင့်နေတဲ့ Palestine 20ရက်မနေ့တိုက်ဆုံးခဲ့ရပြီး150လောက်ဒဏ်ရာရခဲ့တယ်လို့ Hamas ချမ်းမရဲ့အရာရှိတွေကပြောပါတယ်။ဒီပြောကြားချက်အတွက်စုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်လို့ Israel စစ်တပ်ကပြောပါတယ်။ဘလုံးလုံးတွေကလည်း Gaza တောင်ပိုင်း Khan Yunis ကကုလသမဂ္ဂတင်လန်းချောင်းနေရာကိုဘုံးကြီးထိမှန်ပြီး12ဦးတိုက်ဆုံးရတယ်လို့85ဦးကျော်ဒဏ်ရာရခဲ့တယ်လို့ပါလက်စတိုင်းဒုက္ခသည်ဆန်ရကုလအရာရှိတအုပ်ဖြစ်တဲ့ Thomas White ကပြောပါတယ်။ Israel တန်ကားတွေက Khan Yunis ကဆေးရုံနှင်းရုံရှိရာဒေသတော်ဝင်မှာပြစ်ခတ်ခဲ့တဲ့အတွက်အဲ့ဒီမြို့မှာဆစ်ဆောင်ဖို့အတွက်လာတဲ့ပါလက်စတိုင်းတွေမနေရဲဘဲနဲ့ထွက်ပြေးခဲ့ကြရတာဖြစ်ပါတယ်။ Gaza ကို Hamas ရှင်မထိန်ချုပ်နိုင်အောင် Israel တွေကတိုက်ထုတ်နေတာပါ။ Israel လေကြောင်းတိုက်ခိုက်မှုကြောင့် Khan Yunis မှာနေအိမ်တစ်လုံးကိုထိမှန်ပြီးကလေးနှုတ်ပါဝင်ပါလက်စတိုင်း50လည်းမနေတေဆုံးခဲ့ရတယ်လို့ဂါဇာချမ်းမရဲ့အရာရှိတွေကပြောပါတယ်။ဒီမြို့ကိုအစ္စရေးတပ်တွေဝိုင်းထားပြီးလေကြောင်းကရောမြေပြင်ကပါမှာပြတ်ပစ်ခတ်နေတယ်လို့မြို့ကန်တွေကပြောပါတယ်။အစ္စရေးတောင်ပိုင်းကိုဟားမတ်တွေဝင်ရောက်တိုက်ခိုက်မှုကနေလူပေါင်း1200တေဆုံးပြီး250လောက်ဒဇာဂန်ခေါ်ရာခံခဲ့ရတဲ့အောက်တိုဘာ9ရက်ကစပြီးဂါဇာကိုအစ္စရေးကတုံ့ပြန်တိုက်ခိုက်မှုကနေလူပေါင်း2000ကျော်တေဆုံးပြီး6000ကျော်ဒဏ်ရာရခဲ့တယ်လို့ဟားမတ်လက်အောက်ကချမ်းမရဲ့ဝန်ကြီးဌာနကပြောပါတယ်။